ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဒုတိယသက်တမ်းအတွက်ရှိတ်ဟာစီနာကတနင်္ဂနွေနေ့မှာချမ်းသစ္စာချိန်ဆလိုက်ပါပြီ။အနည်းဆုံးလူ18ဦးသေဆုံးခဲ့ရတဲ့နိုင်ငံရဲ့အကြမ်းဖက်မှုအဆိုးဆုံးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေကတစ်ခုဖြစ်တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲအပြီးမှာအခုလိုချမ်းသစ္စာချိန်ဆလိုက်တာဖြစ်ပါတယ်။အရင်ဝန်ကြီးချုပ်ဟောင်းခါလီဒါဇာယီဦးဆောင်တဲ့ဘင်္ဂလားဒေ့ရှ် Nationalist Party ကရွေးကောက်ပွဲကိုတပိတ်မှောက်လိုက်ကြတဲ့ကမစ်ဟာစီနာနဲ့သူမရဲ့အာနာယအဝါမီလိဂ်ပါတီအနိုင်ရမယ်လို့တေချာပေါက်တွက်ဆထားပြီးသားဖြစ်ပါတယ်။အဝါမီလိဂ်ပါတီကကိုယ်စားလှယ်လောင်းတွေဟာနိုင်ငံရဲ့မဲဆန္ဒနယ်မြေတဝက်ကျော်မှာလွယ်လွယ်ကူကူနဲ့ရှင်ပြိုင်နိုင်ခဲ့တာပါ။ဒီအမျိုးသမီးနှစ်ယောက်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရေးကိုပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုလောက်ချဲ့လှယ်ခဲ့ကြသူတွေလည်းဖြစ်ပါတယ်။ဝင်ကြီးချုပ်ဟာတဖြည်းဖြည်းချင်းပိုပြီးဆိုးလာနေတဲ့နိုင်ငံရေးပြည်ထနာတွေနဲ့ရင်ဆိုင်နေရတာ။နောက်နိုင်ငံတကာအတိုင်းဝိုင်းနဲ့အတိုက်အခံတို့ကဆန္ဒမဲ့ကောက်ခံမှုအသစ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေကြီးမားလာတာကြောင့်အခုအစိုးရတဲ့ဟာတက်တန်းသိမရှိနိုင်ဘူးလို့သုံးသပ်သူတွေကပြောဆိုကြပါတယ်။ရှိတ်ဟာစီနာဟာ1996ခုနှစ်ကနေ2000ခုနှစ်အတွင်းမှာလဲဝင်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။